လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးရမှာအကူအညီပေးခဲ့တဲ့မဲရုံဝန်ထမ်းတချို့ကိုဗစ်ရောဂါကူးစက်ခံရတဲ့တဲ့ရင်ကြောင့်ရွေးကောက်ပွဲလုပ်ငန်းတွေမှာရောဂါကူးစက်မှုအန္တရာယ်ကာကွယ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါတနင်္ဂနွေနေ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲပေးဖို့အခက်အခဲရှိသူတွေကိုပြည်ခဲ့တဲ့ကြာတာပရင်းနေ့ကစကြိုတင်မဲပေးခွင့်ပြုရမှာအခုညီပေးနေတဲ့မဲရောင်ဝန်ထမ်းတချို့ယောဂါပိုကုဆက်ခံရကြောင်းဒီတပတ်ထဲမှာပဲအတည်ပြုခဲ့တာပါ။အေယာဝတီတိုင်းမတိုင်းမြို့မှာကြိုတင်မဲတွေအိမ်တိုင်းရာရောက်လိုက်ကောက်ခဲ့ကြတဲ့မဲရောင်ဝန်ထမ်း9ဦးကိုဗစ်ရောဂါကုဆက်ခံခဲ့ရတယ်လို့လည်းပသင်ခရိုင်ပြည်သူ့စစ်ရုံးအုပ်ကြီးဒေါက်တာတန်းမင်းထွတ်ကပြောပါတယ်ကိုယ်ဆက်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေပြီးထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွာလာကန့်သက်စောင့်ကြည့်နေတယ်လို့လည်းပြောပါတယ
်ကျွန်တော်သွားကောက်တဲ့အိမ်ကအူလောပဲစုံစမ်းကြည့်တာကတော့ဟိုသူတို့တင်းမှာ6ယောက်ရှိတယ်ပေါ့နော်6ယောက်ကဟို1ယောက်ကတော့ negative ထွက်တယ်9ယောက်က positive ထွက်တယ်9ယောက်ကလည်းအကုန်လုံးအိမ်ထဲကိုဝင်သွားတာမရှိဘူးအကျိုးအိမ်ထဲမှာလမ်းပေါ်မှာရပ်ပြီးစောင့်နေတဲ့လူတွေရှိတယ်ဆိုတော့ကျွန်တော်ကတခုသာမရရှိတာသူတို့ထဲမှာ1ယောက်ကကျွန်တော် boundary area မှာဆံဝင်သွားမှုတွေခင်ဗျာအဆံဝင်သွားမှုတွေကကျွန်တော်သူတို့အချင်းချင်းပဲကြံကိုနေကြလားလို့ကျွန်တော်တာမရရှိနေတယ်ဆိုတော့ပေါ့သူတို့အိမ်သားတွေကျွန်တော်ဥလို့လေကိုရိုနာနဲ့မှာတော်တော်များများခေါ်ပြီးတော့ထည့်တာပါဗျာကျွန်တော်အရင်အတွက်တော့ကျွန်တော်ဒီကြံမသိဘူးဒါပေမဲ့၄-၅လောက်တော့ကျွန်တော်ရှိနေတယ်ကျွန်တော်ကခေါ်ထားတာပေါ့နော်
ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့ကပ်ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲမှာယောဂါကုသမှုအန္တရာယ်ကိုကာကွယ်ဖို့ကြိုတင်ပြင်ဆင်မှုတွေနဲ့လက်ကြည့်မှုတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပတိုင်းမျိုးမှာယောဂါကုသမှုအတည်ပြုခဲ့တဲ့မဲရုံဝန်ထမ်းတွေနေရာကိုတော့နောက်ထပ်အဖွဲ့ဝင်တွေနဲ့အစားထိုးပြီးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့လည်းပတိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတိလွင်ကပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကညာတွင်းချင်းပဲကျွန်တော်တို့ခရိုင်နဲ့မြို့နယ်ဥက္ကဋ္ဌနဲ့တိုင်ပြီးတော့နောက်နေပါပဲတခါတည်းဟိုအဲ့ဒီဆံမတွေနေရာမှာကျွန်တော်တခါတည်းအစားထိုးပါတယ်ခင်ဗျာ
ကြည့်ခဲ့တဲ့လထဲမှာတုန်းကလည်းရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ပဲခူးမြို့နယ်ကော်မရှင်အဖွဲ့ကအဖွဲ့ဝင်တို့မှလည်းကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးနောက်သူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွာလာကန့်သက်စစ်ဆေးခဲ့ပါတယ်ကိုဝေယောဂါကြောင့်လူစုလူဝေးရှောင်ဖို့တတိပေးထားပေမဲ့ရွေးကောက်ပွဲကလာကျင်းပတဲ့အခါထိတွေ့ဆက်ဆံမှုတွေရှိနိုင်တာကြောင့်ကြိုတင်ကာကွယ်မှုတွေနဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းဖြန်းနာကုစေခန်တာဝန်ခံတောက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
အဓိကဒီမဲရုံပေါ့နော်အဓိကကဒီ COVID-19 positive ပေါ့နော်ထွက်လာရင်လည်းအရေးကြီးတယ်ဟိုဖြစ်နိုင်ပေါ့နော်မဲရုံမဆောက်ရင်လည်းသူတို့ sweat test ပေါ့နော် rapid test ဖြစ်ပြီးကျွန်တော်တို့စစ်ဆေးတင်တယ်စစ်ဆေးပြီးမှသူတို့ negative ကျင်းရှင်းမှပေါ့နော်ကျွန်တော်မဲရုံမှာထိုင်ပြီးတော့ဒီမဲကိစ္စလုတ်တင်တယ်ပေါ့နော်ကျွန်တော်အမြင်ပေါ့နော်ဒါပေမဲ့အဲ့ဒါကလုတ်ကိုအမြင်ပေါ့ကျွန်တော်ရှိလို့လာဟိုတလောကလာပြတယ်အနေပြောက်တယ်ဖြားတယ်ပေါ့နော်ကျွန်တော်အိမ်မှာ sweat ပြလိုက်တဲ့အချိန်မှာ positive တွေ့အေးအေးသူတို့ကြောင့်ကျွန်တော်ထောက်ခံလာရေးပြီးတော့မဲကိစ္စမှာသူတို့ပါဝင်ပူးပေါင်းလို့မရတဲ့အကြောင်းပေါ့နော်အဲ့မှာတရား positive ထွက်မယ်ဆိုရင်လားမဲတာထက်ပြမယ်ပေါ့နော်ကျွန်တော်ဒီလူလူရှိမယ်လူလူတွေကလည်းဟိုမဲထက်မယ်ပြမယ်ပေါ့နော်သူတို့လည်းတွေးမယ်ပေါ့နော်တွေးမယ်ဆိုရင် contact ဖြစ်နိုင်တယ
်တနင်္ဂနွေနေ့မှာကျင်းပမယ်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပက္ကလာလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းလွတ်လပ်မျှတာတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းချေတန်းတန်းကျော်မဲပေးခွေဆုံးရှုံးမဲ့အခြေအနေမှရှိနေသလိုကိုဝေကတ်ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲမှာကိုတိုင်မဲပေးသူအရေးတော်ဟာလည်းအရင်ထက်ရော့နေနိုင်တယ်လို့အကဲခတ်သူတွေကခန့်မှန်းနေကြပါလိမ့်ရှင်ကျွန်မအကနိုရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်